2016အမေရိကန်ရွေးကောက်ပွဲမှာရုရှားအစိုးရဝင်ရောက်ဆွဲဖက်ခဲ့သလားဆိုတဲ့စုံစမ်းမှုကြောင့်သူ့ကိုသမ္မတဒွန်နယ်ထရမ့်ကယာရုကနေဖေရှားခဲ့တာလို့ယုံကြည်ကြောင်း FBI ညွှန်ကြားရေးမှူးဟောင်းကပြောကြားခဲ့ပါတယ်။သူ့ရဲ့စွမ်းဆောင်မှုနဲ့ FBI အဖွဲ့ကြီးကိုထရမ့်အစိုးရကတိတ်ခါချခဲ့တယ်လို့လည်းလွှတ်တော်ကြားနာပွဲမှာ James Comey ထွက်ဆိုသွားခဲ့ပါတယ်။လူအများရဲ့စိတ်ဝင်စားမှုရခဲ့တဲ့ဒီကြားနာပွဲကထွက်ဆိုချက်တွေကသမရပေါ်ဘလူတက်ရောက်မှုရှိနိုင်ပါတယ်မဆုမြမုံကအစူးစီးတင်ပြထားပါတယ
်အမေရိကန်ပြည်ထောင်စုမှာ2016သမရရွေးကောက်ပွဲအနိုင်ရအောင်သမရဒေါ်နယ်ထရမ့်ရဲ့အဓိကအကြံပေးတွေနဲ့ရုရှားအစိုးရကပူးပေါင်းဆောင်ရွက်ခဲ့သလားဆိုတာနဲ့ပတ်သက်လို့ FBI ရဲ့စုံစမ်းမှုအပြင်အထက်နဲ့အောက်လွှတ်တော်ကော်မတီ၄ခုထက်မင်းနဲ့မှစုံစမ်းစစ်ဆေးနေတဲ့မှာ FBI ညွှန်ကြားရေးမှူးဟောင်းကကြားသာပေးနေတော့ကလွှတ်တော်အမတ်တွေရဲ့အမေတွေကိုဖြေကြားနေတာဖြစ်ပါတယ်သမရထရမ့်ယာရုကနေဖေရှားခဲ့တဲ့ FBI ညွှန်ကြားရေးမှူးဟောင်း James Comey ကယာရုကထုတ်ခံရပြီးတဲ့နောက်အထက်လွှတ်တော်ထောက်လိုင်းရေးကော်မတီကြားနာပွဲမှာပထမဆုံးလာရောက်ထွက်ဆိုခဲ့တာပါဒါကြောင့်ဒီကြားနာပွဲအပေါ်ဝါရှင်တန်နိုင်ငံရဲ့အတိုင်းဝိုင်းတာမကအများကစိတ်ဝင်စားခဲ့တာပါအမေရိကန်ဆိုင်ရာရုရှားတပ်အမတ်နဲ့ဆက်တွေ့ခဲ့မှုအပေါ်သတင်းထင်ချန်ခဲ့မှုကြောင့်ယာရုကနေနှုတ်ထွက်ခဲ့ရတဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn အပေါ်စုံစမ်းစစ်ဆေးမှုတွေကိုရပ်ဖို့သမ္မတဒေါ်နယ်ထရမ့်ကသူ့ကိုပြောကြားခဲ့တယ်ဆိုတာကို Mr. Comey ကကြားနာပွဲမှာအတည်ပြုပြောခဲ့ပါတယ်။အဲဒီလိုသမ္မတကတိုက်တွန်းခဲ့မှုကြောင့်တရားစီရင်ရေးအပေါ်နှောက်ယှက်တားဆီးရရောက်သလားဆိုတာကိုတော့ဒါကိုအထူးရှင်းနေကြတာဆုံးဖြတ်မှာဖြစ်တယ်လို့ Mr. Comey ကအခုလိုပြောကြားခဲ့ပါတယ
်။ I don't think it's for me to say whether the conversation I had with the president was an effort to obstruct. I took it as a very disturbing thing, very concerning.But that's the conclusion I'm sure the special counsel will work towards.
ကျွန်တော်နဲ့သမ္မတဒါမပြောခဲ့တဲ့စကားတွေကနောက်ဆက်ဟန်တာဖို့ပြောခဲ့တာလားဆိုတာကျွန်တော်အနေနဲ့ပြောဖို့တင့်တယ်လို့မထင်ပါဘူး။ပြောခဲ့တဲ့စကားတွေကတိတ်ကိုစိတ်အနောက်ဆက်ဖြစ်ရတယ်။တိတ်ကိုစိုးရင်စရာကောင်းတယ်လို့ပဲကျွန်တော်မှတ်ယူပါတယ်။ဒါပေမဲ့သမ္မတကဘာရည်ရွယ်ချက်နဲ့ပြောခဲ့တာလဲ။တရားစီရင်ရေးကိုနောက်ဆက်တဲ့သဘောလားဆိုတာကိုတော့အထူးရှင်တွေကစဉ်းစားသုံးသပ်လိမ့်မယ်လို့ကျွန်တော်အသေးစားယုံကြည်ပါတယ်။
သူပြောသွားတဲ့အထူးရှိနေဆိုတာကတော့တရားရေးဌာနတာဝန်ပေးချက်အရ FBI ရဲ့စုံစမ်းမှုကိုဦးဆောင်နေတဲ့အထူးရှိနေ Robert Mueller ကိုရည်ညွှန်းတာဖြစ်ပါတယ်။အခုလို2016သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆော့ဖက်မှုရှိသလားဆိုတာကိုအထက်လွှတ်တော်ထောက်ခံရေးကော်မတီ၊အောက်လွှတ်တော်ထောက်ခံရေးကော်မတီတို့မှလည်းစုံစမ်းနေတဲ့အပြင်အထက်နဲ့အောက်တရားရေးကော်မတီတွေမှလည်းစုံစမ်းစစ်ဆေးနေတာပါ။ကြာသပတေးလုံးကအထက်လွှတ်တော်ထောက်ခံရေးကော်မတီမှ Mr. Comey ရဲ့ထွက်ဆိုချက်တွေအရသမ္မတထရမ့်ဟာတရားရေးကိုနှောက်ယှက်ဟန်တားရရောက်နိုင်တယ်ဆိုရင်တရားရေးကော်မတီတွေရဲ့စုံစမ်းမှုဟာရုရှားဝင်ဆက်ခဲ့သလားဆိုတဲ့ကိစ္စကနေသမ္မတရဲ့လောက်ရကဥပဒေချိုးဖောက်သလားရာဇဝတ်မှုမြောက်သလားဆိုတဲ့ဘက်ကိုအာရုံစိုက်သွားနိုင်တယ်လို့ဥပဒေရေးရာကျွမ်းကျင်သူတချို့ကသုံးသပ်ပါတယ်အထူးသဖြင့်အောက်လွှတ်တော်တရားရေးရာကော်မတီအနေနဲ့သမ္မတကိုတရားစွဲတဲ့မတင်ဆိုတဲ့ဆွေးနွေးပြောကြားမှုတွေဖြစ်လာနိုင်ပါတယ် FBI ညွှန်ကြားရေးမှူးတာဝန်ယူရသူဟာတဲ့နှစ်သက်တမ်းတာဝန်ထမ်းဆောင်ရပါတယ်။ဒါပေမဲ့တာဝန်သက်တမ်း6နှစ်ကျန်သေးတဲ့ James Comey ကိုသမ္မတဒေါ်နယ်ထရမ့်ကစွမ်းဆောင်ရည်ညံပြင်းတယ်လို့ဆိုပြီးမေလ9ရက်နေ့ကယာရုကနေဖယ်ရှားခဲ့တာကြောင့် Washington နိုင်ငံရဲ့အတိုင်းဝိုင်းမှာအတော်လေးဆွေးနွေးပြောစရာဖြစ်ခဲ့ပါတယ်။သူ့ကိုယာရုကနေဖြုတ်ခေတာနဲ့ပတ်သက်လို့ Trump အစိုးရကသူ့ကိုတိတ်ခါချလိန်ညာပြောခဲ့တယ်လို့ Mr. Comey ကအထက်လွှတ်တော်ထောက်လိုင်းရေးကော်မတီကြားနာပွဲမှာအခုလိုပြောသွားခဲ့ပါတယ်
။ And although the law required no reason at all to fire an FBI director, the administration then chose to defame me and more importantly the FBI.
FBI ညွှန်ကြားရေးမှူးတယောက်ကိုသမ္မတကအရာရုကနေဖယ်ရှားဖို့ဥပဒေအရဘာအကြောင်းပြချက်မှမလိုပေမဲ့အစိုးရကကျွန်တော်ဝင်မက FBI တစ်ခုလုံးကိုတိတ်ခါချခဲ့ပါတယ်။ FBI ဟာဖျော်ဖျဲဖြစ်နေတယ်ညံပြင်းနဲ့ဥဆောင်မှုအောက်ရောက်နေတဲ့ FBI ခေါင်းဆောင်အပေါ်မှာအယုံကြည်မရှိကြဘူးလို့အစိုးရကပြောခဲ့ပါတယ်။ဒါရီဟာတကယ်အလိမ်ညာတွေဖြစ်ပါတယ်။ FBI ဝန်ထမ်းတွေအဲ့ဒီလိုပြောခံရတဲ့အပေါ်ကျွန်တော်စိတ်မကောင်းဖြစ်ရပါတယ
်။ရုရှားနဲ့ပတ်သက်တဲ့စုံစမ်းမှုကိစ္စကြောင့်သူ့ကိုသမ္မတကရာဇူးကနေဖယ်ရှားခဲ့တယ်လို့ယုံကြည်ကြောင်း FBI ညွှန်ကြားရေးမှူးဟောင်းကကြားနာပွဲမှာပြောသွားပါတယ်။ FBI အကြီးအကဲနဲ့အရင်သမ္မတတွေကြားမကြာခဏတွေ့ဆုံတာမျိုးမရှိခဲ့ပေမဲ့ဒေါ်နယ်ထရမ့်သမ္မတတာဝန်မယူခင်ကနေသူရာဇူးကနေဖယ်ရှားမခံရခင်လေးလအတွင်းမှာလူကိုယ်တိုင်တွေ့ဆုံခဲ့တာရောတယ်လီဖုန်းနဲ့ဆက်သွယ်တာအပါအဝင်သမ္မတထရမ့်ကသူ့ကိုအဆက်အသွယ်၉ချိန်လုပ်ခဲ့တယ်လို့မစ္စတာကိုမီကကြားနာပွဲမှာပြောသွားပါတယ်။သမ္မတနဲ့တီးတန့်တွေ့ဆုံမှုတွေအတွင်းပြောကြားခဲ့တာကိုမှတ်သားရေးထားချက်တွေကိုသူ့ရဲ့မိတ်ဆွေတယောက်ကနေတချင်းသတင်းတောက်တွေကိုသတင်းပေးခဲ့တာဖြစ်တယ်လို့လည်းမစ္စတာကိုမီကဝန်ခံပြောသွားပါတယ်။ပြောကြားချက်အသေးစိတ်ထွက်ပေါ်လာခဲ့ရင်စုံစမ်းဖို့အထူးရှင်းနေတယောက်ခန့်အပ်စီစဉ်တဲ့ရည်ရွယ်ချက်နဲ့လုပ်ခဲ့တာလို့ပြောပါတယ် တမရနဲ့ဆက်သွယ်မှုတွေကိုခွဲပြုချက်မရဘဲသတင်းနောက်တွေကိုပြောခဲ့တာကိုတမရထရမ့်ရဲ့ရှေ့နေမာကာဆိုဝစ်ကဝေဖန်ပြောကြားခဲ့ပြီးတော့ဒီကိစ္စစုံစမ်းစစ်ဆေးတင်မတင်တက်ဆိုင်တဲ့အာဏာပိုင်တွေကဆုံးဖြတ်လိမ့်မယ်လို့တုံ့ပြန်ခဲ့ပါတယ်။ယာရုကနေဖယ်ရှားခံရတဲ့ FBI ညွှန်ကြားမှုရဲ့ထပ်ဆိုမှုတွေကြောင့်တမရအပေါ်ပြည်သူရဲ့သဘောထားအမြင်ထိခိုက်နိုင်ပေမဲ့တမရတာဝန်ကနေစင်ပေးရတဲ့အခြေအနေကြောင့်မှမဟုတ်ဘူးလို့နိုင်ငံရေးကျွမ်းကျင်သူတချို့ကတော့သုံးသပ်နေကြပါရဲ့ရှင်။